ရခိုင်ပြည်နယ်အတွင်းမှာမြမတက်မရော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သက်ကူးနေကနေဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေသေးပါ။အဲ့ဒီတိုက်ပွဲတွေသာမကလုံခြုံရေးပိုင်းဆိုင်ရာတခြားစိုးရိမ်ပွဲအခြေအနေတချို့လည်းရှိနေပြီးနေရက်ဆုံးခွာထွက်ပြေးနေရသူတွေဟာလည်းလိုအပ်တဲ့အကူအညီတွေမရနိုင်ပဲဖြစ်နေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ2019နှစ်သိကူးနေ့ကနေဒီကနေ့ဗုဒ္ဓဟူးနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလိုပြောပါတယ်
။မနေ့ကဇန်နဝါရီလ10ရက်နေ့ကစပြီးတော့ဒီနေ့နေ့ရက်နေ့မှလည်းပဲတိုက်ပွဲကဆက်ပြီးတော့ဖြစ်နေတော့မယ်ဗျ။အဲဒီဗုဒ္ဓတောင်မြို့နယ်ပေါ့ဒီနေ့မနေ့မှလည်းပဲ7နာရီ5မိနစ်ကစလို့ဒီငွားရုံတော်ရွာရဲ့ရှေ့ဘက်တောင်တန်းပေါ်မှာတိုက်ပွဲပြင်းထန်နေတယ်။မင်းကတော့တိုက်ပွဲကနှစ်နေရာမှာဖြစ်တယ်ဗျ။ပထမတိုက်ပွဲကတော့ဒေတောင်နဲ့ကန်တင်ရွာအကြားမှာဖြစ်တာ။ဒီမှာစစ်တပ်ကနေတက်လန်သွားပြီးတော့မှသူတို့ဒီလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်ဗျ။ကန်တင်ရွာအသေးကိုလက်နက်ကြီးအလုံး20ထက်မနည်းသူတို့ပစ်ခတ်တာရှိတယ်။အဲဒီမှာဖုံးကြောင်ရောဒီမှာရွာသေးမှာရောအဲဒီမှာရှိတယ်ဗျ။နောက်ဒုတိယတိုက်ပွဲကတော့ကြောက်တုံမြို့နယ်ဘလူချောင်းရွာရဲ့အရှိဘက်တန်းမှာဖြစ်တာ။တင်လာရင်50မိနစ်မှာဖြစ်တယ်။
ဒီလိုဖြစ်တဲ့တိုက်ပွဲတွေမှာသမတော်ဘက်ကနေရွာသင်းကိုလက်နက်ကြီးနဲ့ပြစ်ခတ်ဆက်ခတ်ခဲ့တယ်လို့လည်းခိုင်တုခကဆိုပါတယ်။တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူး။အင်ကန်နေ့ကဗူဒီတောင်မြို့နယ်ကံပြင်းနဲ့စီတောင်ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကံပြင်းရွာသားတွေစစ်ပေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့စီတောင်ကြည့်ရအောင်အုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါတယ်
။မနေ့ကလည်းကံပြင်းနဲ့စီတောင်ကြားမှာဖြစ်တယ်။ပေါက်တန်ကြနေတဲ့အမျိုးကြီးတို့လက်နက်ငယ်တို့အတန်ကြနေရတယ်။ရွာသားတွေထွက်ပြီးလို့ကျွန်တော်တို့ဇီတောင်ကြီးအောင်စုမှာကိုလူပေါင်း40ခန်းရောက်ရောက်နေတယ်။လို့လို့ဆိုတော့ကျွန်တော်တို့ဇီတောင်ရွာကသူတို့ကိုနည်းနည်းကုန်ကြီးထောက်မထားတာပဲ။အခုလို့ပေါက်တန်ကြနေတော့သူတို့ကရွာကိုမပြန်ရသေးဘူး။ပေါက်တန်ကြီးပြီးမှသူတို့ကပြန်မှာ။အခုတော့လို့လို့ဆိုကျွန်တော်တို့ဇီတောင်စီမှာပဲသူတို့စိတ်ပြေဆောင်နေကြမှာ
။လက်ရှိစေတီတောင်ကြီးရွာနဲ့စပါးထားကြီးရွာမှာစစ်ဆောင်ဥယျာဉ်200နီးပါးရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တပ်မတော်သတင်းမှပြန်ကြားရေးဘက်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုပေးပို့ထားတဲ့ဆက်သွယ်ရန်ဖုန်းနံပါတ်စီရင်ထက်ကနဘာကတိုင်ဦးစီးဘူမူကြီးကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။တိုက်ပွဲဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့အတောအတွင်းမှာပဲအင်ကန်နေညနေပိုင်းတုန်းကရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေတာဖွံ့ဖြိုးရေးခရီးစဉ်ကာတန်မြောက်ဦးမြို့နယ်လောင်ကျက်နဲ့နန်းချကြေးရွာကြားမြောင်ပွေသရမ်းမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်နောက်ဆုံးအခြေအနေကိုတော့ NLD ပါတီကပြည်내လွှတ်တော်ကိုယ်စားလှယ်ဥမောင်းထွန်းလှိုင်ကခုလိုတည်ပြုပြောဆိုပါရစေ
။ဝန်ကြီးချုပ်တို့ကဒီဒေသခွင့်ပေါ်ရတော့ရောတောက်ပူရမ်းကြီးတောက်ကုန်းတို့ဆက်ကပြန်လာတာပါ။ပြန်လာတာ၄နိုင်စော်လောက်မှာပုံပေါက်တာပေါ့။ပုံကုန်းလုံးပေါ့။သူတို့ဖြတ်တာနဲ့ပုံပေါက်တယ်။ဝန်ကြီးချုပ်ကရယ်ဗန္ဒာအခွင့်ကရယ်နောက်ပြီးစီပင်ကရယ်တွေ့တော့ရယ်နောက်မှကျန်သေးတဲ့ဟိုအများဥခရိုင်အုပ်ချုပ်မှုကနဲ့အိုက်တော်နဲ့ပြတူဝန်ကြီးကအဲ့ဒီကြားလောက်မှာဘုံကဟာပေါက်တာပေါ့နော်။ဒါပေမဲ့စားစားတွေကတော့ဘာမှမရှိပါဘူး။ကျွန်တော်တို့အာနာပင်ပြည်သူရေးကလုံးကျောင်းတန်းကတော့ဆုံရက်နေပါလေ။ဒီဒီဒီဝါဆိုတာတော့ကအူလောလောဆိုတော့ဆက်မဲ့လို့ဟာနေရာရှိပါဘူး။ဘုံပေါက်ကွင်းမှုတွေကတော့လုံးမင်းဆိုတာတော့ပြေချပါလေ။သူကတော့ငုံနေလေ။ဖောက်တယ်လို့ပဲယူစားကြပါလေ
။တမတော်ရဲ့သီစဉ်ပါ9ရက်နေ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့စီရေးပြိပကဖြစ်ပေါ်ရာရခိုင်ပြည်နယ်ဒေသတွင်မိုင်းပေါက်ကွဲမှုဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပူပါတယ်။ရခိုင်ပြည်နယ်တွင်းမှာနိုဝင်ဘာလကုန်ပိုင်းကစပြီးတော့မြမတမတော်နဲ့ရခိုင်တမတော် AA တို့ကြားတိုက်ပွဲဖြစ်ပွားရာကြောက်တော်ဗုဒ္ဓတောင်ရတိတ်တောင်ပေါ်နေကျုံမြို့နယ်တွေဘက်မှာစစ်ဘေးရှောင်1000ကျော်တိုးပွားလာနေပါတယ်။အထူးသဖြင့်တိုက်ပွဲဖြစ်ပွားခဲ့တဲ့ရိုးချောင်းသက်ပိုင်းကျေးရွာတွေဖြစ်တဲ့ဒလူချောင်းငစရိုင်းကိုင်းမိချံခိုးအဝပြန်နဲ့ပညာဝကျေးရွာကစစ်ဆောင်တွေအတွက်ဖရိခါကူညီပေးရေးမှာခက်သွေးနေတယ်လို့လည်းကြောက်တော်မြို့နယ်ကူညီပေးရေးဖွဲ့တာဝန်ခံဦးစော်ဝင်းကပြောပါရစေ။
ကျွန်တော်တို့တက်တာတာစီပိတ်မှန်နေလို့ပြည်ပေါ်ပေးဖို့လမ်းမှာကျွန်တော်တို့ရည်နှားနေရတယ်။ကျွန်တော်တို့တက်တော်ကဒီနေလုံဝန်ကြီးအပါဝင်ဝန်ကြီးချုပ်မြို့နယ်ခွေအုပ်ကအကုန်လုံးကခွင့်ပြုချက်တွေနဲ့တော်လို့ရပါတယ်လို့အကြီးကြီးပြောထားမှုတွေခွင့်ပြုချက်တွေနဲ့ပြောရရ။အဲ့တော့ဒီဘက်ကူရရောက်မှကျွန်တော်တို့အဲ့ဒီရှောက်အပေါ်ထက်ကိုတက်ခွင့်မပေးဘူး။ပုံမှန်လေးတပွဲတင်နေကအခုတတိဘယ်သူမှပြည်ပေါ်ပေးလို့မရှိဘူး။မြန်မာပြည်သူဆန်တဘူးကိုအရေးကြိုးတောင်းနေတယ်အဲ့လိုမျိုးတွေ။
တိုက်ပွဲဖြစ်ပွားနေတဲ့ရိုးချောင်းဆက်ပိုင်းကိုတပ်မတော်ကနေတွာလာဖွဲ့ပိတ်ပင်လာ။စစ်ရှောင်းတွေအတွက်ပေးပို့တဲ့ရိခါတွေကိုရခိုင်တပ်မတော်လက်ထက်ရောက်သွားမှဆိုရင်လို့ပိတ်ပင်လာဖြစ်နိုင်ကြောင်းစစ်ရှောင်းစခန်းတာဝန်ရှိသူတွေကသုံးသပ်ချက်ပေးထားပါတယ်။မြန်မာတပ်မတော်အနေနဲ့က NC လက်မှတ်ထိုးအပြည့်ရဖွဲ့တွေရော NC လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါလေးလအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့လို့လက်ရှိရခိုင်ပြည်နယ်ကြောက်တော်ရတိတ်တောင်ဗူဒီတောင်ပုံလုံကျုံမြို့နယ်ဘက်မှာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တယ်လို့ တိုက်ပွဲတွင်ဒေသခံကြေးရွာသားတွေကလည်းပေလွတ်ရကိုစစ်ပြေးဒုက္ခတဲ့အနေနဲ့တင်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။